Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဧပြီလ26ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.58တိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှင်တွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းစစ်ပွဲရပ်ဆိုင်းဖို့ဒါမှမဟုတ်လဲခေတ္တရပ်ဆိုင်းနိုင်ရေးအတွက်ထပ်ပြီးတော့ဂျိုးဘန်နဲ့အနေနဲ့ရုရှားသမ္မတနဲ့တွေ့ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မော်စကိုမြို့တော်ကိုသွားရောက်နေပါပြီဂျာမနီတန်တမန်40ကိုရုရှားကနှင်ထုတ်ပါတယ်ရုရှားလောင်စာဆီတွေတင်လာတဲ့သင်္ဘောကိုတော့နော်ဝေးကမ်းခြေမကန်နိုင်အောင် Greenpeace လှုပ်ရှားသူတွေကဖိတ်ဆိုထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာတင်ပြပေးမယ်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေထဲမှာတော့
ဆော့တက်ကြွချစ်တာတယ်လည်းကြီးတဲ့ရန်နဲ့လျှောက်ပြစ်နေတဲ့အခါကျတော့အဲ့မှာမလို့မကင်းလို့ရှားတဲ့နေရာမှာရောက်တော့ဒီကြီးလွားနေတဲ့ဟိုကဆူရောက်နေလို့ဟိုလုတ်
မွန်ကြီးနဲ့ဘီးလင်းမှာစစ်ကောင်စီရဲ့လက်နက်ကြီးတန်းကြောင့်ဒေသခံထောင်ချီပြီးတော့တင်းဆောင်နေရတဲ့အကြောင်းမှမကြခင်မှာနားဆင်ကြရပါမယ်ရှင်။ခရင်ပြည်နယ်အတွင်းမှာပဲအလားတူပဲစစ်ဆောင်နေကြရပါတယ်။သီရိလင်ကာမှာတော့တရုတ်အကြွေမဆက်နိုင်တဲ့ပြဿနာတက်နေပါတယ်။အဖက်ရှင်ကဏ္ဍတွေတဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့ဒေါခင်မျိုးသက်နဲ့ကိုစုံမွကျော်တို့ကသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ်
။ယူကရိန်းကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံကျွမ်းဝင်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ဝင်ကြီးလွိုက်အော့စတင်တို့ကရုရှားရန်ကိုခုခံနေရတဲ့ယူကရိန်းအတွက်စီးရင်အကူအညီတွေထပ်ပြီးပေးရမယ်လို့ကတိပေးရခဲ့ပါတယ်။ယူကရိန်းနိုင်ငံတဲကတချို့နေရာတွေမှာရုရှားကလူမဆန်တဲ့လုပ်ရက်တွေကိုလုပ်ဖို့စူးစမ်းနေချိန်မှာယူကရိန်းနိုင်ငံသားတွေကတော့ကြံ့ကြံ့ခံရင်ဆိုင်ရက်တည်နေကြတာဖြစ်ပြီးဒီလိုရက်တည်နိုင်တာဟာသူတို့ကိုကမ္ဘာကလက်တွေပြီးပံ့ပိုးချတာကြောင့်ဖြစ်ကြောင်းဝန်ကြီးဘလင်ကင်ကကာကွယ်ဝန်ကြီးလွိုက်အော့စတင်နဲ့အတူယူကရိန်းနိုင်ငံကီယက်မြို့ကပြန်ပိုလန်မှာပြုလုပ်တဲ့တင်းနယ်လာနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ရုရှားရဲ့စီးရည်ရွယ်ချက်ကလည်းအောင်မြင်မှုမရှိဘူးလို့ပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုရုရှားလက်အောက်ကိုပြန်ပြီးသွတ်သွင်းမယ်လို့ပြောပြီးယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လွတ်လပ်မှုကိုဖယ်ရှားချင်နေတာဖြစ်ပေမဲ့ဒါဟာဖြစ်မလာဘူးဆိုတာရှင်းရှင်းလင်းလင်းတွေ့နေရတာကြောင့်တကယ်ဆိုယူကရိန်းဘက်ကနေအောင်းနိုင်နေပြီဖြစ်ကြောင်းလည်းပြောပါတယ်။တနင်္လာနေ့မှာပဲရုရှားကယူကရိန်းမှာတိုက်ခိုက်မှုတွေထပ်ပြီးလုပ်ခဲ့တဲ့အတွက်ယူကရိန်းအရှေ့ဘက်ကရထားလမ်းနဲ့စီတိုလောင်ကန်တွေကိုထိမှန်ခဲ့ပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနကတော့ရုရှားစစ်လေယာဉ်တွေကယူကရိန်းမှာပြင့်မှန်56ခုကိုညာရင်းချင်းပဲဖျက်ဆီးပစ်ခဲ့တယ်လို့ပြောပါတယ်။ဂျာမနီအစိုးရကရုရှားတန်တမန်တွေကိုနှင်ထုတ်ခဲ့တာကိုလက်စားချေတုံ့ပြန်တဲ့အနေနဲ့အရေးအတွက်တူဂျာမနီတန်တမန်40ကိုမလိုလားအတူတွေဖြစ်နေရုရှားကနှင်ထုတ်လိုက်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဘာလင်ရုရှားတန်ယုံအရာရှိအများပြားကိုမလိုလားအတူတွေဖြစ်နေဂျာမနီအစိုးရကဧပြီလ4ရက်နေ့မှာကြေညာပြီးနှင်ထုတ်ခဲ့တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးအန်နလန်ဘာဘော့ကတော့သူတို့နှင်ထုတ်လိုက်တဲ့ရုရှားတွေဟာဂျာမနီမှာသူတို့ရှိနေခြင်းအတွင်းတန်တမာရေးလုပ်ငန်းဘာတစ်ခုမှလုပ်တာမတွေ့ရဘဲဂျာမနီရဲ့လွတ်လပ်မှုနဲ့ဂျမန်အတိုင်းဝိုင်းကြားတွေးဆမှုကိုဆန့်ကျင်တဲ့အလုပ်တွေကိုသာစနစ်တကျလှုပ်ဆောင်ခဲ့တာဖြစ်ကြောင်းပြောပါတယ်။အခုရုရှားကနေနှင်ထုတ်ခံရတဲ့တန်တမန်တွေကတော့ခက်ခဲတဲ့အခြေအနေအောက်မှာတော့နှစ်နိုင်ငံဆက်ဆံရေးအတွက်ကောင်းကောင်းမွန်မွန်ဆောင်ရွက်နေသူတွေဖြစ်တဲ့အတွက်နှင်ထုတ်တဲ့လုပ်ရဟာရုရှားအတွက်ပဲထိခိုက်စေမယ်လို့ပြောပါတယ်။ယူကရိန်းကဘူချာမျိုးကလေးမှာအရက်သားတွေအစုလိုက်တပ်ဖြတ်ခံရတဲ့တရင်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ရုရှားတန်တမန်တွေကိုနှင်ထုတ်တဲ့ဥရောပနိုင်ငံအများပြားထဲမှာဂျာမနီနိုင်ငံလည်းပါဝင်ခဲ့တာဖြစ်ပါတယ်။နလကြားနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်ခြင်းရှိမရှိနိုင်ငံတကာစုံစမ်းစစ်ဆေးမှုမှာပရမဆုံးချိန်ဖြစ်နေပါဝင်ဆောင်ရွက်မှာဖြစ်ကြောင်း ICC နိုင်ငံတကာရာဇဝတ်မှုတရားရုံးကတနင်္လာနေ့မှာပြောကြားလိုက်ပါတယ် ICC ရှေ့နေကာရမ်ခန်းဟာလစ်သူရေးနီးယားပိုလန်နဲ့ယူကရိန်းနိုင်ငံတွေကအစိုးရရှေ့နေချုပ်တွေနဲ့လက်တွဲပြီးဆောင်ရွက်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ဥရောပသမဂ္ဂရာဇဝတ်မှုဆိုင်ရာတရားရေးပူးပေါင်းဆောင်ရွက်တဲ့ Eurojust အဖွဲ့ကပြောပါတယ်။ယူကရိန်းမှာကျူးလွန်တာခံရတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်အချက်လက်တွေကိုထိထိရောက်ရောက်စုဆောင်းမှာဖြစ်ပြီးဂ ချူလွန်သူတွေအပြစ်ဒဏ်ချခံရစေဖို့အတွက်လုပ်မယ်လို့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကသတင်းစကားပါလိုက်တာဖြစ်ကြောင်းလဲ Eurojust ကကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းအစိုးရရဲ့ညွှန်ကြားမှုနဲ့ရုရှားအစိုးရလိုလားတဲ့ရုပ်တံအစီအစဉ်တင်ဆက်သူဗလာဒီမီယာဆိုလော့ဗျော့ဖ်ကိုလောက်ချံဖို့အတွက်ကြံစီတယ်လို့ဆက်ဆွဲပြီးနာဇီလက်တဲ့အကြမ်းဖက်အဖွဲ့လို့ဆိုတဲ့အဖွဲ့ကအဖွဲ့ဝင်တွေကိုတနင်္လာနေ့ကဖမ်းဆီးလိုက်ကြောင်းရုရှားအစိုးရကပြောပါတယ်။တရားမဝင်အဖွဲ့အစည်းဖြစ်တဲ့တတ်မှတ်ထားတဲ့ National Socialism White Power အကြမ်းဖက်အဖွဲ့အစည်းကအဖွဲ့အသားတွေကိုရုရှားဗဟိုအစိုးရစုံစမ်းရေးကော်မတီကဖမ်းဆီးခဲ့တာလို့ရုရှားလုံခြုံရေးဌာန FSB ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီနာမည်ကျော်ရုရှားသတင်းသမားကိုလောက်ချံဖို့စူးစမ်းမှုမှာအမေရိကန်ထောက်လှမ်းရေးကပါဝင်ပတ်သက်နေတယ်လို့ပြောပါတယ
်။
နာမည်ငယ်ထောက်လှမ်းရေးကညွှန်ကြားနေတဲ့သူနာမည်နဲ့တူပါသိပါတယ်။အမေရိကန် CIA ဗဟိုထောက်လှမ်းရေးအေဂျင်စီကပဲပေါ့။ယူကရိန်းထောက်လှမ်းရေးနဲ့တွဲပြီးလုပ်နေတဲ့သူပါလို့ပြောပါတယ်။ဒါပေမဲ့နာမည်အတိအကျကိုတော့ထုတ်မပြောပါဘူး။သတင်းသမားဆိုလော့ဗျော့ဖ်ကိုရုရှားအစိုးရဝါဒဖြန့်သူတဦးဖြစ်နေ EU ဥရောပသမဂ္ဂကဒဏ်ခတ်အရေးယူထားတာပ
ါ VOA American သံမနေ့ဖက်မြန်မာဝါဒအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 1213ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ57 kHz 5809နဲ့ဆိုင်းလမ်းမီတာ190 kHz 1595တို့ကနေထိုးလင့်ပေးနေပါတယ်ခင်ဗျာ ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်မြန်မာနိုင်ငံကပဋိပက္ခတွေကူညီဖြည့်ရှင်းပေးဖို့အာဆီယံကချမှတ်ထားတဲ့အချက်၅ချက်ကိုမြန်မာအာဏာသိမ်းစစ်ကောင်စီကပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်အခြေအနေတွေတိုးတက်လာခြင်းမရှိဘူးလို့ပြင်သစ်အစိုးရကပြစ်တင်ဝေဖန်လိုက်ပါတယ်ဧပြီလ24ရက်နေ့ကအင်ဒိုနီးရှားမှာအာဆီယံခေါင်းဆောင်အနေနဲ့မြန်မာအရေးဆွေးနွေးခဲ့ပြီးမှပြင်သစ်အစိုးရကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အညီအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့မြန်မာနိုင်ငံပဋိပက္ခဖြည့်ရှင်းရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေနဲ့နှီးလန်းတွေကိုထောက်ခံသွားမှာဖြစ်ကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG, CRPH အပါအဝင်ဒီမိုကရေစီလိုလားတဲ့အဖွဲ့တွေအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးရေးတရက်ကိုလှုပ်ဆောင်ဖို့ဟာမြန်မာနိုင်ငံကပဋိပက္ခတွေအဆုံးသတ်နိုင်ဖို့အတွက်အရေးကြီးတဲ့ကိစ္စဖြစ်ကြောင်းကိုလည်းပြောဆိုထားပါတယ်ပြည်내ရက်စက်မှုတွေကြားကနောက်မတွန်ဘဲတတ်သိရှိစွာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေကိုထောက်ခံပါကြောင်းကိုလည်းပြင်သစ်အစိုးရကထပ်မံအတည်ပြုပြောဆိုပါတယ်အိန္ဒိယနဲ့ EU ဥရောပသမဂ္ဂတို့အကြားကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်ပူးတွဲကောင်စီတရက်ကိုထူထောင်ဖို့တနင်္လာနေ့မှာသဘောတူလိုက်ပါတယ်ဥရောပသမဂ္ဂဥက္ကဋ္ဌအော့စလာဖွန်ဒါလီယွန်ဟာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုနှစ်ရက်ကြာအလည်ပတ်ရောက်ရှိနေပါတယ်ဒီခီးစဉ်ဟာရုရှားနဲ့နှိစက်တဲ့အိန္ဒိယရဲ့ဆက်ဆံရေးကိုပြောင်းလဲလာဖို့ကြိုးပမ်းမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ရုရှားဟာအိန္ဒိယရဲ့အဓိကလက်နက်တင်ပို့သူဖြစ်ပြီးယူကရိန်းကိုကျူးကျော်ပြီးနောက်အိန္ဒိယထိပ်ပိုင်းခေါင်းဆောင်ရုရှားကိုတွားရောက်ခဲ့ပါတယ်။အိန္ဒိယနဲ့အခုလိုနည်းပညာဆိုင်ရာသဘောတူညီချက်ထုတ်ဆိုထားတာဟာ EU ပင်ရဲ့ American တနိုင်ငံပဲရှိပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့တဲ့ EU ဥက္ကဋ္ဌကပြောဆိုရမှာဒီကနေ့ဆက်ဆံရေးဟာအရင်ကထက်အရေးပါပါတယ်။နှစ်ဖက်အကြားတူညီချက်တွေအများကြီးရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးအခင်းအကျင်းနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့ပြောဆိုခဲ့ပါတယ်။ EU အနေနဲ့အိန္ဒိယကိုဥရောပထုတ်စစ်လက်နက်ပစ္စည်းတွေတိုးမြှင့်ရောင်းချပေးဖို့ကမ်းလှမ်းနိုင်ပါတယ်။ဒါအပြင်လွတ်လပ်စွာကုန်သွယ်မှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေကိုပြန်လည်စတင်နိုင်တယ်လို့ဒီတွဲဆုံမှုမတိုင်ခင်က EU အကြီးတန်းအရာရှိတူကပြောဆိုခဲ့ပါတယ်။ဟောင်ကောင်မှာမရွယ်ဘဲနဲ့ဥပဒေချိုးဖောက်သလိုဖြစ်မှာဆိုတဲ့အတွက်ဟောင်ကောင်နိုင်ငံသားသတင်းတောက်များအသင်း FCC ကနှစ်စဉ်ပေးရနေတဲ့လူအခွင့်ရေးဆိုင်ရာသတင်းစုကိုရပ်ဆိုင်းထားလိုက်ကြောင်းတနင်္လာနေ့ကအသင်းရဲ့ဥက္ကဋ္ဌကတင်ကြားချက်တစ်စောင်ထုတ်ပြန်ပါတယ်။ဒီစုဟာနှစ်ပေါင်း25နှစ်လောက်ပေးခဲ့တာဖြစ်ပြီးအာရှတိုက်ရဲ့တန်ဖိုးထားရတဲ့သတင်းစုတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်မှာ2020ခုနှစ်တရုတ်အစိုးရကအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းပြီးနောက်သတင်းလွတ်လပ်ခွင့်ဟာလည်းအတော်လေးထိခိုက်ပျက်စီးလာခဲ့ပါတယ်။ မသေးကြတဲ့ကိစ္စရပ်တွေနဲ့မယူရဘဲဥပဒေချိုးပေါက်တယ်လို့ဖြစ်မှာဆိုတဲ့အတွက်အခုလိုရဆိုင်လိုက်တာဖြစ်တယ်လို့အသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ Washington Post သတင်းစာရေးရဲ့သတင်းစာဆရာဟောင်းတဦးလည်းဖြစ်လက်ရှိဟောင်ကောင်သတင်းနဲ့စာနယ်ဇင်းအကြောင်းအုပ်ကြီးလည်းဖြစ်တဲ့Keith Richburg ကပြောဆိုပါတယ်ဟောင်ကောင်အခြေအနေပြောင်းလာတဲ့နဲ့မြအသင်းဆက်လက်ရပ်တည်နိုင်ရေးအတွက်လိုက်ပါပြောင်းလဲလာရတယ်လို့လည်းပြောဆိုခဲ့ပါတယ်စိန်လန်းဆိုပြေးရေးနဲ့ငြင်းချမ်းရေးလှုပ်ရှားမှု Greenpeace လှုပ်ရှားသူတွေဟာရုရှားနိုင်ငံကနေ Norway နိုင်ငံကိုလောင်စာဆီတွေတည်ဆောင်လာတဲ့သင်္ဘောကိုတနင်္လာနေ့ကကမ်းမကတ်နိုင်အောင်ပိတ်ဆို့တားဆီးထားပါတယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်ကန့်ကွက်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာဖြစ်ပါတယ်ရုရှားက Arts Luga ထုတ်လောင်စာဆီတွေတည်ဆောင်လာတဲ့ပင်လယ်ကူးသင်္ဘောဟာ Norway မြို့တော် Oslo နဲ့ကီလိုမီတာ80လောက်အကွာမှာရှိတဲ့ Exxon Mobil လောင်စာဆီချတဲ့စိတ်ကမ်းအနီးမှာကြောက်ချရန်နာထားပါတယ်ရေနံနဲ့လောင်စာစီတီဟာရာသီဥတုပျက်စီးစေတဲ့အခြေခံအကြောင်းတရားတင်မကပါဘူးစစ်ပွဲတွေနဲ့ပဋိပက္ခတွေရဲ့အခြေခံအကြောင်းအရာတစ်ခုဖြစ်ပါတယ်လို့ Norway Greenpeace အဖွဲ့ရဲ့ခေါင်းဆောင် Fordi Plenum ကပြောဆိုပါတယ်လှုပ်ရှားသူတွေဟာရေနံတွေတင်မောရဲ့ကြောက်စုကျိုးနဲ့သူတို့ရဲ့တင်မောငယ်ကိုတန်ကျိုးနဲ့ပူတဲ့တုံးအောင်ထားပြီးရေနံတွေတင်မောထွက်လို့မရအောင်လုပ်ထားပါတယ်ဒါအပြင် Norway အစိုးရအနေနဲ့ Russia ကနေလောင်စာစီတင်သွင်းတာကိုပိတ်ပင်ဖို့နဲ့Exxon Company အနေနဲ့ရုရှားနဲ့စာချုပ်ထားတာတွေကိုပယ်ပြတ်ဖြစ်ဖို့တောင်းဆိုထားပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစောမူကျော်တို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုကတော့မွန်ပြည်နယ်နဲ့ကရင်ပြည်နယ်ကစစ်ရေးအခြေအနေတွေကိုတင်ပြပေးမှာဖြစ်ပါတယ်မွန်ပြည်နယ်ဘီးလင်းမြို့နယ်ထဲက KNU ထင်းချုပ်တဲ့ဒေသမှာရှိတဲ့ကြေးရွာ900ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရပြီးဒေသခံ 9,000 လောက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ KNU ကရင်အမျိုးသားအစည်းအရုံးက AB လ25ရက်နေ့ကသတင်းထုတ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှာကတင်ပြထားပါတယ်ရှင
်ကရင်အမျိုးသားအစည်းအရုံး KNU တက်မှတည်ပထုံခရိုင်တွင်းကဘီလင်းမြို့နယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကရင်မျိုးသားကာကွယ်ရေးတပ် KNDO နဲ့စစ်ကောင်စီတပ်နဲ့နယ်ခြားစောင့်တပ် BGF တို့နှစ်ဖက်တိုက်ပွဲပြင်းထန်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ကကြေးရွာတွေဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်ဆိုပြီး KNU ကဆိုပါတယ်ဒီအတွက်ဘီလင်းမြို့နယ်ထဲကကြေးရွာတွေတဲကိုလက်နက်ကြီးကြီးစံတွေကျရောက်ခဲ့တာကြောင့်ပြည်သူတွေထိခိုက်ဒဏ်ရာရသလိုအိမ်တွေလည်းပျက်စီးခဲ့ပါတယ်AB လ23ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်တဲ့အတွက်ကြေးရွာပေါင်း900လောက်ကဒေသခံပြည်သူ 9,000 လောက်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။ကရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနတာဝန်ခံဖရိုစောတော်နီကတော့စစ်ကောင်စီတပ်တွေအနေနဲ့ပြည်သူတွေနေထိုင်နေတဲ့ကြေးရွာတွေကိုပြစ်မှတ်ထားလုဆောင်နေတာဖြစ်တယ်ဆိုပြီးပြောပါတယ်။
တက်ကြွချစ်တာတယ်လည်းနည်းပြီးတဲ့ရန်နဲ့လျှောက်ပြစ်နေတဲ့အခါကျတော့အဲ့မှာမလို့မကင်းလို့ဟိုရစားတဲ့နေရာမှာရောရောပြီးဦးပါပြီးလွားနေတဲ့ဥစားဆီရောက်နေဆိုတော့ဟိုလွတ်ပြင်းတဲ့နေရာကိုရှေ့ရတဲ့အတိုင်းတော့အများရှိတယ်။ level ဒါတော့လုံးဝဟိုလက်ခံလို့မရတဲ့အနေထားမှရှိပါတယ်။ဟိုအရင်ပွားတာပြစ်စုမြင့်ကြီးတိုက်ကြတာမဆန်းဘူးလေလို့တို့အရသာပြစ်မှလွတ်လွတ်တာတော့လုံးဝမပြစ်တော့ပါဘူး
။ဘီလင်းမြို့နယ်ကထောင်ထဲချီရှိတဲ့ပြည်သူတွေဟာလက်နက်ကြီးကြီးစံတွေလွတ်နိုင်မဲ့နေရာတွေကို AB လ25ရက်နေ့ထိထွက်ပြေးတိမ်းရှောင်နေဆဲဖြစ်တယ်လို့လည်းကရင်သတင်းစင်ကတာဝန်ခံအက်ဒီတာစောသိန်းမြင့်ကလည်းပြောပါတယ
်ဒီပထုတ်ကရဒီဘီလင်းရုံးနဲ့တက်ချင်ရလေ23ရက်နေ့ကစပြီးတော့အခုချိန်လေးပေါ့တော့နော်ဒီစိုက်ပွဲတွေပြင်းထန်တစ်ထက်ပြင်းထန်လာတယ်ဒီခတ်မှုတွေလည်းတော်တော်များများရှိတယ်နောက်ပြီးတော့ဒီလက်နက်ကြီးတွေကြောင့်ဒါကြီးကြီးတွေလည်းအဲ့မှာထောင်နဲ့ကြီးတော့ထွက်ပြေးတိမ်းရှောင်နေကြတော့တော့ပေါ့လေသူတို့အဓိကတိမ်းရှောင်နေကြတာကတော့အာရွာတဲ့ဟိုပေါ့အနီးနားမှာရှိတဲ့ကြောက်ကူလိုလိုင်ကူကြောက်ဆောင်ဒီနောက်အဲ့လိုသူတို့ပုတ်ကပ်ပြီးတော့သွားတိမ်းရှောင်ကြတာပေါ့လေဟိုပေါ့ဒီအမြောက်တွေနဲ့လမ်းထုတာပေါ့အဲ့မှာရွာသားတွေလည်းဒီလက်နဲ့ကြီးရံရောက်ပေါ့လေလက်ဖိလက်ကြောက်ရုံနဲ့ဒီထုံနဲ့ကြည့်တဲ့ရွာသားတွေကတော့သူတို့ဒီလူလည်းလို့ယူဆတဲ့နေရာကိုသူတို့ဆက်ပြီးတိမ်းရှောင်နေကြတာပေါ့လေ
KNU ထိန်းချုပ်ရာဘီလင်းမြို့နယ်ဝင်းတာပန်ကျေးနယ်မြစ်ကျိုးကျေးနယ်အတွင်းမှာရှိတဲ့ကျေးရွာပေါင်း900ရွာကလူရေ 9,000 နီးပါးဟာနေရဲစွန့်ခွာကဘေးလွတ်ရာနေရာများကိုထွက်ပြေးတိမ်းရှောင်နေရပြီး San Siwane Achigan Asata Nya, Luan Nijang, Sibi Shao Nigo Okuni Bini Durigale Piovare, Bilimune Dima Shide, Sikon Siye Tasakana Kupite, Ligine, Winda Ban Sakanigo, Tonya Dream Peshabi Woodre, Kianu Tama Din Nenima Chi Saitare, Kian Muda Kaboyete, Kian Diuga, Ibila Naseyeniga, Tri Pija Tokyangevare, Dina Maro, Sikon Sibeka, Peshara Mumashigeraja, Napesi Dima Muri Pilabi, Ibila Nasatongeniga Sabi, Taipwe Pintalamare, Dietwe, Eri Dita Dreama, Tonya Dream, Sibi Shandu Konatang Lauti Shilabareshin.
ဒီနောက်မှာတော့စစ်တပ်စစ်ကြောင်းနဲ့တိုးပြီးလူဆယ်ယောက်လောက်အဖမ်းခံရတယ်လို့လုံခြုံရေးအမိမဖော်လို့တဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတာပါဒေသခံပြည်သူတွေဥယျာဉ်စွန်ခွာထွက်ပြေးနေရတဲ့ကရင်ပြည်နယ်နဲ့စကိုင်းတိုင်းကနောက်ဆုံးရခြေနေတွေကိုဒေါက်ခင်မျိုးသက်ကစူးစိမ်းတင်ပြထားပါတယ်ရှင်ကရင်ပြည်နယ်ကျိုင်းစစ်ကြီးမျိုးနယ်ကလေးရကုန်းတိုင်းခြေရွာရဲစခန်း
ော့သွားပြီပေါ့နော်ဒီမနေ့ညကလေးကားကိုလက်နဲ့ကြည့်တန်လေးကြားပြီးတော့ဒီတချို့လော်ဘာချန်ထဲမှာကြားတာလို့ရှိတယ်လေအဲကျွန်တော်လုံချော်တော့အဲ့ဒါကျွန်တော်ဒီမနေ့ဆိုလို့ရှိကျွန်တော်ကော်လုံးကြွားတော်တော်များများအကော်လုံးကြီးပါပေါ့နော်ကြွားတွေကထော့သွားကြတယ
်လက်ရှိမှာတိုက်ပွဲတွေရက်ဆိုင်နေပေမဲ့စစ်ကောင်စီတပ်တွေကအရက်သားတွေရှိရလက်နဲ့ကြည့်လက်နဲ့ငယ်တွေနဲ့ပစ်ခတ်နေတဲ့အတွက်နီးစပ်ရာဆွေမျိုးအိမ်တွေတောတောင်တွေတဲပုန်းခိုနေရတယ်လို့ပြောပါတယ်တချိန်တည်းမှာပဲစကိုင်းတိုင်းရွှေဘိုခင်ဝက်လက်မြို့နယ်နဲ့ဝင်းတူမြို့နယ်တွေမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေနေရှင်းလင်းရေးလုပ်နေတယ်လို့နေတချို့မီးရှို့ခံရပြီးအရက်သားတေဆုံးမှုတွေရှိနေတဲ့အပြင်ကြေးရွာသား2000ခွဲလောက်အိုးရင်ဆွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းဝက်လက်မြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီတပ်တွေတနင်္ဂနွေနေ့ညကလေးကဝင်ရောက်လာပြီးလူနေအိမ်တွေမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ရုံးပင်ကုန်းချေးရွာမှာတော့လူငယ်နှစ်ဦးအသက်ခံရရတယ်လို့ထပ်ပြေးတင်းရှောင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။စကားရီအင်းကအလုံးကြီးနဲ့စစ်ကြောင်းစထိုးတယ်တစ်ဆိုင်ချေးရွာကိုမီးရှို့တယ်အခုအချိန်မှာရုံးပင်ကုန်းချေးရွာကိုမင်းများစစ်ကြောင်းစတယ်ပေါ့နော်အခုတို့ခွဲလေဒီကင်းကိုတင်းရှောင်နေတယ်အင်းကတော်တော်များတယ်အခုရုံးပင်ကုန်းကိုမီးရှို့နေတယ်မင်းများဖမ်းပြီးတဲ့ကလေး၃ယောက်ကတယောက်ကတော့သူ့ဒုရန်ထွက်ပြီးတော့လွတ်သွားတယ်။နှစ်ယောက်ကတော့အသက်ခံရတယ်။အစီအရာမီးရှို့နေတယ်ဖြစ်နေတယ်။ဒီဘက်ကအင်အားကအခုတို့မန်းလေးမရိယာဘက်ကနေပြီးတော့ကားကြီးနဲ့လာတာ။လာပြီးတော့မှအဲ့ဒါရှေးမကားကိုတင်းမောနဲ့ကူးအင်အားကခမန်းကြီး300ကျော်
။ရုံးပင်ကုန်းချေးရွာနဲ့သစ်စိတ်ချေးရွာမှာမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်ကြီးဘယ်လောက်ရှိနေလဲဆိုတော့အတိအကျမသိရသေးပါဘူး။ထွက်ပြေးကြတဲ့ဒေသခံတွေအနေနဲ့သူတို့နေအစီပြန်ဖို့ပါခက်ခဲနေတယ်လို့ဒေသခံတဦးကပြောပါတယ်
။ဒေသခံတွေကတော့မင်းညားကလေးရွာကြီးချုပ်ဆက်တွေအကုန်လုံးပြီးတယ်သူတို့စဝင်လာတဲ့လက်နေကြီးနဲ့အကုန်ရမ်းပြီးတော့လေအကုန်လုံးထွက်ပြေးတိတ်ဆောင်နေကြရတယ်။တော်ရဲတွေမှာဘုံပြန့်နှံ့နေတယ်ပေါ့။အရင်တုန်းကတခါဝင်နေတဲ့အဲဒီကတော့မီးမရှို့အိမ်တွေဟိုဆရာသူတို့လိုချင်တာလည်းရှားဖြစ်စီအခုကဘာစစ်ကြောင်းမှမရှိရဲဟိုတော့မဖြစ်သေးဘဲနဲ့ကိုသူတို့ကအခုကတက်တက်ကိုစစ်ကြောင်းထုတ်ပြောလာပြီးမီးရှို့
ဆစ်ဆောင်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေပြုစုထားတဲ့ဆင်းရဲအရာစကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာ2021မေလကစပြီးအခု April ဒုတိယပတ်အထိမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်ခြေပေါင်းက300နီးပါးရှိနေတယ်လို့ပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းဝင်းတုံနယ်ကောလင်းချာကဝင်းတုံမြို့အပိုင်းစိန်လေရွာနားမှာလဲတောက်ကြံတဲ့ဆင်းရဲတွေမှာစစ်ကောင်စီနဲ့ဒေသခံကာဝေးတပ်ဖွဲ့တို့နှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့နောက်ဝင်းချင်ကကျေးရွာ၉ရွာကိုစစ်ကောင်စီဘက်ကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
စိန်လေးကပထမဦးဆုံးရှုတယ်ပြီးတော့တပြေးတာချမ်းစုအုတ်ရှိခုံကြောက်ပေါက်ခုံအလေကုံနဲ့အောင်ကုံအပါဝင်ကျောင်းလာကုံတို့ကိုမရှုခဲ့တယ်ဗျာသူတို့တွေကဟုတ်ကဲ့ကြေးရကိုးရကြဟုတ်ကဲ့ဒုက္ခတွေကတော့အခုရွာပေါင်းလဲဝန်တုံမြို့နယ်ရဲ့ဆောင်ကျန်းမှာရှိရွာပေါင်း40နီးပါးကစစ်အေးစစ်အခုထပ်ပြီးတင်းဆောင်နေရတယ်ပေါ့နော်အဲစစ်ဒေးဆောင်ပြည်သူပေါင်း 25,000 ခန့်တူလာပြီဗျာ
ဝန်တုံမြို့နယ်ထဲမှာအခုဒီချိန်ဟာပထမဆုံးမီးရှို့ခံရတာဖြစ်ပြီးတနင်္လာနေ့မှာလဲဝင်းတုံမြို့နယ်အလုံးတောင်အနီးတိုက်ပွဲတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီဒေသတွေမှာနေအိမ်တွေမီးရှို့ခံရပြီးတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး
။ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့တရုတ်ရဲ့အချွေးကိုဆက်ဖို့အခက်အခဲဖြစ်နေတဲ့ဒရီလင်ကာနိုင်ငံရဲ့အခြေအနေကိုတင်ပြပေးဖို့ရှိပါတယ်။အခုတော့ယူကရိန်းနိုင်ငံဘက်ကကလေးတွေအကြောင်းတင်ပြပေးပါဦးမယ်။ယူကရိန်းနိုင်ငံကိုရုရှားကျူးကျော်တဲ့စစ်ပွဲရဲ့အနိဋ္ဌာယုံမြင်ကွင်းတွေဖြစ်တဲ့ပောက်ကွဲမှုတွေ၊နေရစွန်ခွာထွက်ပြေးရတာတွေ၊ကြောက်ရွံ့မှုတွေဟာယူကရိန်းပြည်သူတွေအထူးသဖြင့်မိသားစုတွေနဲ့အတူအချိတ်တလန်ထွက်ပြေးကြရတဲ့ကလေးငယ်တွေရဲ့စိတ်ထဲမှာကာလကြာရှည်ရိုက်ခတ်မှုတွေရှိနေကြပါတယ်။ဒီအကြောင်းပိုလန်နိုင်ငံယူကရိန်းဒုက္ခသည်စခန်းကနေ VOA သတင်းတောက်ဆီလီယာမန်ဒိုဇာပေးပို့တဲ့သတင်းဆောင်မကိုကိုခင်မောင်စုမင်းကပြောပြပေးပါမယ်ရှင်။
အပြစ်ကင်းစင်ကြတဲ့ယူကရိန်းကလေးငယ်တွေဟာနေရက်ဒေသနဲ့ဝေးကွာကြတဲ့ပိုလန်နိုင်ငံကစစ်ပြေးဒုက္ခသည်စခန်းမှာပြေးလွှာစော်ကစားနေကြပါတယ်။အင်မတန်နှူးငယ်ကြတဲ့ကလေးငယ်တွေဟာသူတို့နားမလည်ကြတဲ့စစ်ပွဲနဲ့ပတ်သက်တာတွေကိုကိုယ်တိုင်ကြုံတွေ့ကြားသည့်ခံစားနေကြရပါတယ်။ဒါနဲ့ပတ်သက်ပြီးအသက်9နှစ်အရွယ်ယူကရိန်းစစ်ပြေးဒုက္ခသည်ကလေးလေးမက်ဆင်အိုဆက်ချီဗီကအခုလိုပြောပါတယ
်။
ပေါက်ကွဲတံတွေအများကြီးကြားရတဲ့ရထားနဲ့သွားရတာခက်တယ်။ကျောင်းရံကာကွယ်ရေးအုပ်အော်ဆွဲတဲ့အတံတွေနဲ့ပြဿနာတွေလည်းကြားနေကြရတယ်။အရန်ကိုကြောက်တာပဲ။အိမ်ပေါ်မှာဒါမှမဟုတ်မြောက်ခန်းကိုသွားရတာကပိုကောင်းပါတယ်လို့အလုံးကိုပြောပြချင်ပါတယ်လို့သူပြောသွားတာပါ။ဇာတိနေရမိမိအိမ်ကနေမိသားစုနဲ့အတူထွက်ပြေးကြတဲ့ကလေးငယ်တွေဟာသူတို့အနေနဲ့ပိုလန်မှာနေရတာကပိုပြီးလုံခြုံရတယ်လို့ယူဆနေကြပါတယ်။အဲ့ဒီအထက်ကမက်ဆင်ဟာဆိုရင်အိုဒါဆာမျိုးလေးကနေဘာကြောင့်ထွက်ပြေးလာရသလဲဆိုတာသူ့ကိုယ်သူသတိထားမိပါတယ်။အဲ့ဒီအတွက်သူပြောသွားတာကတော
့
ဒီဘွားကြီးလာ24ရက်နေမှာပောက်ကွဲတံ3ချက်ကြတော့လေချောင်းရံအချက်ပြေးတံကြားရပါတယ်။အဲ့ဒီနောက်ပုံမှန်လို့ဖြစ်သွားပါတယ်။တစ်ပတ်နှစ်ပတ်သုံးပတ်လောက်ကြတော့ရုရှားတွေကဘုံကျဲပြန်ပါတယ်။၃ရက်လား၂ရက်လားမသိပါဘူး။အဲ့ဒီနောက်ကျွန်တော်တို့အလုံးအစားအစာနဲ့ရေတွေစုဆောင်းကြရပါတယ်လို့သူပြောသွားတာပါ။ပိုလန်နယ်ဇက်ကိုကလေးငယ်တွေဟာမိသားစုနဲ့အတူရောက်ရှိလာတဲ့အခါမှာတော့သူတို့တွေကြုံတွေ့ခဲ့ရတဲ့ခြောက်ခြားပွဲစိတ်ဒဏ်ရာတွေရင်ထဲမှာကိန်းဝင်နေကြပါပြီလို့ဆယ်ကျော်သက်အရွယ်ဖြစ်တဲ့ယူကရိန်းလူငယ်လေးအန်ဂတာဂီဆာနော့ကပြောပါတယ်
။ Obviously
ချိုးနေရာတွေမှာသူတို့ကဒုံးမြန်တွေအများကြီးပြစ်လွတ်နေတယ်လို့လေးမြန်တွေကလည်းအပေါ်မှာပြန်ဝဲနေပါတယ်။ကျွန်တော်တို့ဒေသမှာဆိုရင်သူတို့ကလေရင်တစ်စင်းနဲ့အရာအလုံးကိုပြစ်ချခဲ့ပါတယ်။တခြားဒေသတွေမှာဆိုရင်လည်းတင်ကားတွေရောက်လာပြီးအဆောင်တွေကိုပြစ်ခတ်ခဲ့ပါတယ်လို့သူကပြောသွားတာပါ။ငယ်ရွယ်တဲ့ကလေးငယ်တွေအတွက်သူတို့ရဲ့ခံစားချက်တွေပြောပြဖို့ခက်ခဲနေကြပြီးအချို့ကတော့ဆုံးရှုံးခဲ့ရတာကိုမဝင့်မရဲပြောနေကြပါလေ။အဲ့ဒီထက်ကယူကရိန်းကလေးငယ်မတ်စတာနော့ပ်ကအခုလိုပြောပါတယ်
။ Manevi
ယူကရိန်းမှာကြောင်တကောင်ထားခဲ့ပြီးကျွန်တော်ရဲ့အဖိုးနဲ့အဖွားလည်းအဲ့ဒီမှာပဲနေခဲ့ပါတယ်။ကျွန်တော်ကဂီတကြောင်တက်တယ်၊ဘတ်စကတ်ဘောလည်းကစားတယ်၊စာနီယာလည်းတီးပါတယ်လို့သူပြောသွားတာပါ။စစ်ပြေးဒုက္ခသည်ကလေးငယ်တချို့ကအနာဂတ်အတွက်တတိယနိုင်ငံတစ်ခုခုကိုသွားဖို့မျှော်မှန်းကြပြီးတချို့ကတော့ကိုယ့်အိမ်ကိုပဲပြောင်းရင်ရပါတယ
်
ကျွန်တော်ကအိမ်ပြောင်းခြင်းနဲ့အိမ်မှာကြောင်လေးနဲ့ခွေးလေးရှိတယ်သူတို့ကိုတိတ်လွမ်းတာပဲဒါပေမဲ့ပြန်ဖို့ကတော့တော်တော်နဲ့မလွယ်ပါဘူးလို့သူကပြောသွားတာပါသူ့အနေနဲ့အရွယ်နဲ့မလိုက်ရုရှားကျူးကျော်စစ်အပေါ်မကြေမနက်ဖြစ်နေပြီးမျိုးချစ်စိတ်တွေကိုလည်းဖော်ထုတ်ပြသနေပါတယ
်
ကျွန်တော်ကတော့ကိုယ့်နိုင်ငံကိုကာကွယ်ဖို့အတွက်စစ်သားပဲလုပ်ချင်တယ်လို့ပြောသွားတာပါ အခုပြောတဲ့ Maxin လိုပဲမိဘတွေနဲ့အတူဒုက္ခတွေကြုံတွေ့ကြမ်းကြမ်းခံခဲ့ရတဲ့ Ukraine စစ်ပြေးဒုက္ခတွေကလေးငယ်တွေအနေနဲ့သူတို့ရဲ့မိဘတွေနဲ့အတူခံစားကြုံတွေ့ခဲ့ရတာတွေဟာသူတို့တဘွားစာလုံးစိတ်တန်ရာတွေအနေနဲ့ခံစားနေကြရမှာဖြစ်ပါတယ်ခင်ဗျာ
Ukraine စစ်ပွဲကိုကြုံနေရတဲ့ကလေးငယ်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးဥက္ကမောင်ဆိုမျိုးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိမနခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်မကြိုက်ခင်မှာတော့မြန်မာနိုင်ငံရဲ့လောက်စာစီရှပမှုပြဿနာက80ဖြစ်နိုင်တယ်လားဆိုတာကိုတင်ပြထားတဲ့အပတ်စဉ်စီးပွားရေးအစီအစဉ်အပြင်တခြားအပတ်စဉ်ခဏတွေကိုလည်းနားဆင်ကြရပါမယ်ရှင်အခုတော့သီရိလင်္ကာနိုင်ငံဘက်ကသတင်းဆောင်မကိုတင်ပြပါမယ်တရုတ်ရဲ့အကြွေပြတ်မဆက်နိုင်ဖြစ်နေတဲ့သီရိလင်္ကာနိုင်ငံရဲ့အခြေအနေကြောင့်ကမ္ဘာမှာတရုတ်ရဲ့ပုံရိပ်ကိုလည်းထိခိုက်စေပါတယ်သီရိလင်္ကာဘက်ကအကူအညီတောင်းတာကိုလည်းတရုတ်ကလစ်လျူရှုထားပါတယ်စိုက်ဘဲဒါဂူပတာရဲ့သတင်းဆောင်ပါကိုနားဆင်ကြပါရှင်ဗန္နာရေးချက်တဲကြီးနဲ့ရင်ဆိုင်နေရတဲ့သီရိလင်္ကာနိုင်ငံကဒေါ်လာတန်2500လောက်တရုတ်ထံကအရေးပေါ်အကူအညီရဖို့ကြိုးပမ်းနေပါတယ်သီရိလင်္ကာဘက်ကဗန္နာရေးအကူအညီတောင်းခံပြီးသတင်းပတ်တွေအကြားပေါ့ချန်နေမှာတော့ချက်ချင်းအရေးပေါ်လူသားချင်းစာနာထောက်ကူမှုအဖြစ်ဒေါ်လာ30တန်းထပ်တိုးပေးမယ်အကြောင်းတရုတ်အာဏာပိုင်တို့ကအကြောင်းပြန်ခဲ့ပါတယ်။သီရိလင်္ကာနိုင်ငံမြို့တော်ကိုလံပိုကိုပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးလာရောက်ဆင်မလဲတရုတ်ရဲ့ချင်းငွေဒေါ်လာ17ဘီလီယံကိုပြန်ဆက်တာဆိုင်းငံ့ပေးရေးသီရိလင်္ကာအစိုးရကအဆိုးပြုထားပေမဲ့လည်းတရုတ်ဘက်ကတော့အကြောင်းမပြန်သေးပါဘူး။ဖွံ့ဖြိုးတဲ့နိုင်ငံတွေမှီခိုနိုင်တဲ့မိတ်ဆွေကောင်းဆိုတဲ့ပုံရိပ်ရဖို့တရုတ်ကနှစ်နဲ့ချီကြိုးစားနေတာပါ။ဒါပေမဲ့လည်းသီရိလင်္ကာသမ္မတဂိုတာဘာယာရာဂျပက္ဆာပါဝင်ခေါင်းဆောင်တွေကတော့ချင်းငွေဆိုင်ငံရေးလူသည့်ရှင်ချအထက်ထပ်ပန်ကြားနေတဲ့ကိစ္စကတက်တည်ပြနေပါတယ်။ကမ္ဘာလမ်းစီမံကိန်းဖြစ်တဲ့တရုတ်ရဲ့အခြေခံအဆောက်အုံတွေတည်ဆောက်ရေးအစီအစဉ်ကိုဒါဇင်နဲ့ချီတဲ့အစိုးရတွေဘက်ကချမှတ်ဆောင်ရွက်လာနေဖို့တရုတ်ဘက်ကကြိုးစားနေတာနဲ့အတူပုံရိပ်ကောင်းရာရေးကတရုတ်အတွက်အရေးကြီးပါတယ်။2003ခုနှစ်ကတည်းကစလို့ပြားတိုင်းကမ္ဘာလမ်းစီမံကိန်းအတွက်တရုတ်အစိုးရကဒေါ်လာ800ဘီလီယံထည့်သွင်းထားပြီးဖြစ်ပါတယ်။အမေရိကန်လွှမ်းမိုးမှုလို့တရုတ်ကပြောဆိုပြီးဒီအချက်ကိုထပ်မံရှင်းပြမှုအနေနဲ့တရုတ်ဆောက်လုပ်ရေးကုမ္ပဏီတွေအတွက်စားကြုပ်တွေရရှိရေးကုန်စည်တွေပို့ပြီးရောင်းချနိုင်ရေးတရုတ်ရဲ့ကြိုးစားမှုမှာကမ္ဘာလမ်းစီမံကိန်းကအရေးကြီးပါတယ်။တစ်ဖက်မှာလည်းအမေရိကန်အပါအဝင်တချို့သောနိုင်ငံတွေကတရုတ်ဟာစီးပွားရေးအင်အားနည်းတဲ့နိုင်ငံတွေကိုသူတို့ထံဒူးထောက်လာစေပြီးသူတို့အပေါ်မှီခိုလာစေရေးအတွက်အကျွေးထောင်ချောက်တန်တမန်ရေးကိုအသုံးပြုတယ်လို့ဆွဆွဲကြပါတယ်။တရုတ်တန်တမန်တွေကတော့ဒီလိုဆွဆွဲချက်တွေကိုအကျဉ်းချင်းအခါခါညှင်းပါတယ်။ကမ္ဘာလမ်းချင်းငွေတွေကိုဖြည့်လျှော့ပေးဖို့တရုတ်ဘက်ကမလိုလားတာကိုတော့တုံးတက်သူတွေနဲ့တန်တမန်တွေကြားမှာထူးဆန်းနေပါတယ်။စင်ကာပူအမျိုးသားတက္ကသိုလ်ကအကြီးအကဲပညာရှင်ဂါနီရှန်ဝီဂရာရာဂျာကအခုလိုပြောပါတယ်
။တရုတ်လင်္ကာရဲ့အကျွေးတွေကိုပြန်လည်စီစဉ်ပေးဖို့ဒါမှမဟုတ်လည်းဆိုင်းငံ့ပေးဖို့အတွက်တရုတ်ဘက်ကတုံ့ဆိုင်နေပါတယ်။ငွေချေးရဲ့လှုပ်ထုံးလုံလီမှာအစဉ်အလာအစ်စ်တစ်ခုဖြစ်သွားမှာကိုတရုတ်ကစိုးရိမ်နေတာပါ။အ
ိန္ဒိယနိုင်ငံနယူးဒေလီကကာကွယ်ရေးဆိုင်ရာလေလာသုံးသပ်မှုမနောဟာပရိကာအင်စတီကျူကပညာရှင်ဂါဘန်ဆူတာနာကတော့တရုတ်လင်္ကာရဲ့အကျွေးတွေကိုဆန်းငံ့ပေးဖို့တရုတ်ဘက်ကညှင်းဆန်နေတာရဲ့နောက်ွယ်မှာအကြောင်းရှိတယ်လို့ယူဆပါတယ
်။တရုတ်လင်္ကာဘက်ကအကျွေးကိုအချိန်ကြီးမပေးနိုင်တာကိုတရုတ်ကအခွင့်ကောင်းယူချင်းနေတာပါ။အကျွေးနဲ့ပစ္စည်းလဲလဲပေးသီရိလင်္ကာမှာမြေပိုင်ရဖို့အတွက်အချိန်ကောင်းကိုတရုတ်ကစောင့်နေတာပ
ါဒီလိုအကျွေးနဲ့အလဲလဲလုပ်မယ်ဆိုရင်တော့ချင်းငွေတွေကပိုင်ဆိုင်မှုအဖြစ်ပြောင်းသွားပြီးသီရိလင်္ကာစီမံကိန်းကိုတရုတ်ကပိုင်ဆိုင်ခွင့်ရမှာဖြစ်ပါတယ်တရုတ်ရဲ့ရန်ပုံငွေနဲ့တိစောက်တဲ့သီရိလင်္ကာရဲ့ဟမ်ဘန်တိုတာစစ်ကမ်းစီမံကိန်းကိုဆူတာနာကဥပမာပြပါတယ်သီရိလင်္ကာဘက်ကအချိန်မီအကျွေးမဆန်နိုင်တာကြောင့်2018ခုနှစ်မှာအကျွေးနယ်ပိုင်ဆိုင်မှုလဲလှယ်တဲ့လှုပ်ထုံးလုံနီကိုပြောင်းထားတာဖြစ်ပြီးအခုဆိုရင်စိတ်ကမ်းရဲ90ရာခိုင်နှုန်းပိုင်ဆိုင်မှုကိုတရုတ်ကအကျွေးနယ်တင်ထားပြီးဖြစ်ပါတယ်။သီရိလင်္ကာရဲ့ပုံရိပ်ကြောင့်တခြားနိုင်ငံတွေအတွင်းကဘီယာရန်ကမ္ဘာလမ်းစီမံကိန်းအပေါ်ထိခိုက်မဲ့အရေးကိုလည်းတရုတ်ကမစိုးရိမ်ပါဘူး။စီမံကိန်းတည်တည်အတွက်ငွေမရှိတာကြောင့်တခြားနိုင်ငံတွေကတရုတ်ထံကငွေချေးချာမှဖြစ်ပြီးဒီလိုဆုံးဖြတ်ဖို့အတွက်လည်းတရုတ်ရဲ့ပုံရိပ်ကိုထည့်ပြီးတော့စဉ်းစားလို့မရှိဘူးလို့လည်းဆူတာနာကပြောပါတယ်။ဒ
ဒီနိုင်ငံတွေဟာသူတို့ပြည်တွင်းအခြေအနေကိုသာစဉ်းစားပြီးအခုညပြင်းမဲ့နိုင်ငံတွေကိုရှာနေကြတာပါလို့လဲသူမကထပ်လောင်းပြောပါတယ်ရှင်။ဒီနိုင်ငံတွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလစ်ကစ်ချက်နှိမ့်လိုက်ုံနဲ့တရင်မှန်တွေရယူနိုင်ပါပြီ။လက်ဖြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတက နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဧပြီလ26ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.58လိုင်းရမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာနိုင်ငံရေးမှာတွင်းတွင်းကြဲကြဲသုံးနေတဲ့ဒဏ်ခတ်ပိတ်ဆို့မှုဆန့်ရှင်ရဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ဈေးကတော့နည်းနည်းပြန်ပြသွားတယ်ဒီအပြောင်းလဲကကျွန်တော်တို့ဟိုတနေ့ပေါ့တော့ဝယ်တော့95ပေါ့နော်95ကိုဟိုမနေ့ပါအိပါအဲ့ဒီစီးသူက
တန်းပတ်စစ်စီးပွားရေးအစီအစဉ်မှာနားဆင်ရပါမယ်ရှင်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလှော်အစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုကတော့ဆန်ရှင်အကြောင်းကိုပြောပြပေးမှာပါ2022ခုနှစ်ဖေဖော်ဝါရီလကုန်ပိုင်းမှာယူကရိန်းနိုင်ငံကိုစတင်ထိုးစစ်ဆင်တဲ့ရုရှားချွတ်ချော်စစ်ကြောင့်နိုင်ငံတကာကအရေးယူတဲ့အနေနဲ့ရုရှားအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားပါတယ်။ဒီလိုပိတ်ဆို့မှုလုပ်လို့ရုရှားချွတ်ချော်စစ်ကိုရပ်တန့်နိုင်မှာလားဆန့်ရှင်းလို့အင်္ဂလိပ်လိုခေါ်တဲ့ဒဏ်ခတ်ပိတ်ဆို့မှုဆိုတာဘာပါလဲ။ကမ္ဘာနိုင်ငံရင်းမှာဘယ်ချင်းကဆက်ပြီးတော့သုံးခဲ့တာလဲ VOA ပုံပြရုပ်သံမှာကိုဝင်းခံမောင်နဲ့မအေးတန်တာကျော်တို့တင်ပြထားပါတယ်ရှင်။
ရုရှားကယူကရိန်းနိုင်ငံကိုကျူးကျော်ဆစ်ဆင်နွှဲတဲ့အတွက်ကြောင့်နိုင်ငံတော်တော်များများကစီးပွားရေးဒဏ်ခတ်ပိတ်ဆို့ထားကြတာပါဒီဒဏ်ခတ်ပိတ်ဆို့မှုမှာကဏ္ဍမျိုးစုံပါဝင်ပါတယ်ရုရှားကဗလာဒီမီယာပူတင်ကိုရိုင်းပါဝင်သူ့သမီး2ဦးအစ်မရဲ့အစိုးရအဖွဲ့ဝင်တွေနဲ့ဖိတဲရုရှားစီးပွားရေးသမားတွေကိုလည်းပြစ်မှတ်ထားပါတယ်ဒဏ်ခတ်ပိတ်ဆို့မှုကြောင့်ရုရှားဘဏ်တွေနိုင်ငံတကာဘဏ်တွေနဲ့ဓာတ်ရိုက်ငွေလွှဲစနစ်Swift ကနေထုတ်ခံရပြီးတော့ရုရှားဘုတ်ဘဏ်ရဲ့ပိုင်ဆိုင်မှုတွေထိတ်ချုပ်ခံရပါတယ်။ရုရှားပိုင်လေရင်တွေနိုင်ငံတော်တော်များများကနေထွက်ခွာလို့မရ၊ဖျက်ပြန်တန်းလို့မရ၊စိုက်ခက်လို့မရတော့ပါဘူး။ရုရှားကရေနံနဲ့သဘာဝတန်းငွေတင်သွင်းမှုကိုအမေရိကန်ပြည်အစုကပိတ်လိုက်ပြီးတော့ဥရောပနိုင်ငံတွေကတော့ရုရှား Swift ကိုအသုံးပြုမှုလျှော့ချမဲ့အစီအစဉ်တွေကြီးညာထားပါတယ်။ဈေးကုန်ပိတ်ပင်မှုကလည်းတခြားရုရှားထွက်ကုန်တွေပေါ်မှာတက်ရောက်မှုရှိပြီးတော့ဈေးမှုထုတ်ကုန်ပစ္စည်းတွေကအစားသမုံမြင့်စင်ခံပစ္စည်းတွေထိပါဝင်ပါတယ်။အမေရိကန်ကရုရှားနဲ့ပုံမှန်ကုန်သွယ်ရေးကိုရပ်ဆိုင်းထားပြီးဥရောပနိုင်ငံတွေကလည်းအလားတူဆောင်ရွက်မှုတွေလုပ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေကဘလောက်ထိရောက်မှုရှိသလဲဆိုတာအကြီးအကျယ်ဆွေးနွေးနေကြပြီးထောက်ခံသူတွေရောကန့်ကွက်သူတွေရောဥပမာတွေနဲ့ထောက်ပြကြပါတယ်။ထောက်ခံသူတွေကတော့ဒဏ်ခတ်ပိတ်ဆို့မှုကြောင့်2015မှာအီရန်နိုင်ငံကဆွေးနွေးပွဲစကဝိုင်းစီလာရပြီးသူတို့ရဲ့နျူကလ িয়ার လုပ်ငန်းတွေချော့ချဖို့သဘောတူခဲ့ရတယ်လို့ပြောပါတယ်။တောင်အာဖရိကမှာနိုင်ငံတကာကဒဏ်ခတ်ပိတ်ဆို့မှုတွေဆယ်စုနှစ်ကြာပြုလုပ်ခဲ့တာက1990ခုနှစ်မှာလူပြူလူမဲခွဲခြားရေးအစိုးရနှီးကုန်းချုပ်သွားဖို့တရောင်းတင်နေတာကနေပါဝင်ခဲ့တာပါ။နောက်ထပ်ကမ္ဘာစစ်ကြီးတစ်ခုရဲ့ဒဏ်ထပ်ပြီးတော့မခံရအောင်လို့ကာကွယ်ခြင်းတဲ့နိုင်ငံတွေ။နောက်နီးလန်းတွေရှာတာကြောင့်ပထမကမ္ဘာစစ်နောက်ပိုင်းမှာအရေးယူပိတ်ဆို့တဲ့နည်းသုံးတာပိုပြီးတော့ခက်ဆားလာပါတယ်။1940မှာအမေရိကန်သမ္မတ Franklin Roosevelt ကရေနံရောင်းချမှုပိတ်တဲ့နည်းသုံးပြီးတော့ဒုတိယကမ္ဘာစစ်အတွင်းစပိန်နိုင်ငံဒေဘက်ကမှမပအောင်လုပ်နိုင်ခဲ့ပါတယ်။ဒါမဲ့လည်းနောက်တစ်နှစ်အကြာမှာပဲအဲ့ဒီနည်းလမ်းကိုဂျပန်ကိုတုံးပြီးမှရလကစပိန်နဲ့အရန်ကွာပါတယ်။မကြောက်ပါဘူး။ဂျပန်ကပလဲစစ်ကံကိုဘုံလာကျဲပြီးတော့အာရှတလွားမှလည်းထိုးစစ်ကိုအရှိန်မြှင့်ခဲ့ပါတယ်။သူရဲ့ရည်ရွယ်ချက်တစ်စိတ်တစ်ပိုင်းကတော့ရေနံပို့ရရှိနိုင်ဖို့ဖြစ်ပါတယ်။နာဇီဂျာမနီကိုစစ်ပွဲရေးပိတ်ဆို့မှုလုပ်တာလည်းမအောင်မြင်တဲ့ဟစ်တလာရဲ့အကြံစီကိုမတားဆီးနိုင်ခဲ့ပါဘူး။ဒါပြင်ဟစ်တလာကဒီအရေးယူပိတ်ဆို့မှုကိုစိုးရိမ်လို့သူ့နယ်မြေတွေလိုက်သိမ်းရတယ်လို့ပြောပါတယ်။ဒါဆိုနှစ်တစ်ခုအတွင်းစစ်ပွဲရေးရလုပ်ခဲ့တဲ့ဖြစ်ရက်190ကျော်ကိုကြည့်ရင်အရေးယူပိတ်ဆို့မှုလုပ်တာကအနည်းဆုံးတစ်စိတ်တစ်ပိုင်းဖြစ်ဖြစ်အောင်မြင်မှုရတာသုံးပုံတော့မှရှိရတွေ့ရပါတယ်။မအောင်မြင်တဲ့တာရကားတွေမှာတော့ကျူးဘားကိုအမေရိကန်ကဆယ်စုနှစ်တွေချီဒဏ်ခတ်ပိတ်ဆို့မှုလုပ်ထားပေမဲ့ကွန်မြူနီအစိုးရပြုံးမကြသလိုနိုင်ငံတကာပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်လည်းဆက်မသွားပါဘူး။ เวลาด้วยเสียจะคุมารงนายเงี้ยยืนเส้นหน้าเรื่องลบไปยืนสุรามิวยิ้มแย้มเจ็บเจ้าเยอะแยะมากสุดแต่แค่ไปสมุลอดาอามีนายเจ้ามาสู้ยาเปลี่ยนเลยลูกใครนะจิโมกริสิสเนกุกูเปลี่ยนใครนายมิวสู้ยอามีโมเนวายเพื่อเสียใจรู้กูตาสีรามิวสู้ยอามีนายโมเนเจ้ามาเวยภาษาอ่อนยิ่งไปสู้ลูภาษาอ่อนจีเต็มบุเต็จจามสิบอยู่นายเงี้ยเรื่องหัวใจพังมาหมดยิ่งหลังมาวะ เช่นนี้ก็รัสเซียจะเนี่ยต้องเจอการลาดเรียนสูงสุดสิ่งหนึ่งวันที่เจ้าไมเคิลเมชูสเจงาเอพิลามาที่แม่จุดตัวไว้ทำให้เลดแอนแคปไปสมัครคุยดีรอรัสเซียสิ่งหนึ่งมาด้านในดีบ่าวรัสเซียนั่งยามาซีวอยก็เช่นนี้ก็ไล่ไปเช่นนี้ยังเล่ตัวเลยเนี่ยนั่งยังก็ปูรังแค่ไหนสิอาการนั้นเนี่ยนั่งยังจะยุ่งจังเมล่ากับเจ้าตัวไว้สิ
ไม่อีตนาจะเปลี่ยนแปลงไปเกล้าพิบาร์เลยสิตอนนี้มีเสียงวิวิมยามาวันสี่สิ่งยี่ยงยันตั้งใจสี่สิ่งด้วยกูมีสิ่งมายุ่งยันตั้งใจไล่มาเลยที่ชูไล่มาเลยนี่สิ่งสังหารมีเนื้อสัตว์ทุเรียนปีนี้บาร์เลยนับวิวิมยามาวันยุ่งยันตั้งใจสี่สิ่งกูจะมุขรัดยามาตันทีวีวิจิตรไล่มาเลยพันยูที่ชูไล่มาเลยวิวิมยามาวันยุ่งตั้งงานนี้นี่สิ่งยากคนไล่มาทุเรียนมีเนื้อต้องเสียใจนับสมัยนั่งยันตั้งเนี่ยมีมาตรีนุ่ยตรีนสังหารมีเนี่
VOA American တိုင်းရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန် RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTOX70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာမနက်ခင်ဗျာသောရရှင်များရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့အလှည့်ရောက်ပါပြီ။ကြာခင်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလှအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ပုဂ္ဂလိကသွင်းကုန်လုပ်ငန်းရှင်တွေရဲ့ပြည်ပကတင်သွင်းမှုကိုအဓိကမှီခိုရတဲ့မြန်မာ73လောင်စာစီဈေးကွက်မှာနှစ်ရက်ကြာစီးပြက်လက်မှုဖြစ်ခဲ့တဲ့အကြောင်းရင်းကငွေမချေနိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ပြည်ရင်းလောင်စာစီလုံလောက်ရေးကနိုင်ငံခြားငွေရရှိရေးအပေါ်မှာမူတည်ပြီးကမ္ဘာဈေးကွက်မှာဈေးအတက်ဖြစ်နေတာကြောင့်ဈေးကတော့ကျမယ်အခြေအနေမရှိဘူးလို့သုံးသပ်ချပါတယ်ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်မှာရှင်ဦးကောင်ရငွေနိုင်ငံခြားငွေကြေးအလုံးကိုချက်ချင်းမြန်မာကျပ်ငွေပြောင်းလဲဖို့ဘိုးဘန်းကဧပြီလ3ရက်နေ့ကညွှန်ကြားခဲ့ပေမဲ့သွင်းကုန်သမားတွေကိုနိုင်ငံခြားငွေရောင်းချမဲ့လှုပ်ထုံးလုပ်ကြီးတွေမရှိခဲ့တာကြောင့်သွင်းကုန်သမားတွေ73စီဘိုးငွေမချေနိုင်ဖြစ်ပြီးနိုင်ငံတော်မှာဧပြီလ19နဲ့20ရက်တို့မှာ73စီပြက်လက်မှုနဲ့နှစ်ရက်တာကြုံခဲ့ရပါတယ်။စိတ်ကန်းကတ်လာတဲ့စီသင်္ဘောတွေကိုငွေချေပြီးမှစီချခွင့်ရတဲ့အခြေအနေမှာသတင်းနှစ်ပတ်ကြာငွေချေဖို့အခက်အခဲဖြစ်ခဲ့တာပါ။ဒီအခြေအနေကြောင့်ဈေးခွက်ထဲကို73စီထပ်မဖြစ်နိုင်ဖြစ်ပြီးနိုင်ငံတော်မှလည်းစိုးရိမ်စိမ့်နဲ့အလူအရဝယ်ခဲ့ချပါတယ်။ဧပြီလ20ရက်နေ့မှာ73စီ5000ဖို့လောက်ရဖို့ဆိုင်တွေလက်ပတ်ရှာခဲ့ရတဲ့အငှားရင်မောင်းတူကသူ့အတွေ့အကြုံကို VOE ကိုပြောပြပါတယ်။
ကျွန်တော်ကတနေ့ကတော့ကအဲကက်ဆိုက်ကြီးကဆိုင်မှာကျွန်တော်သွားထည့်မယုံလို့ဆိုပြီးကျွန်တော်တို့သွားပြီးတော့ထည့်တယ်။ထည့်ချိန်မှာ90ရက်နေဒီဘက်ဆိုမရပါဘူး။ပုံသွားပါပြီလို့ပြောတာ။
73စီဈေးကလည်းတက်သွားပါတယ်။ဤပြီးလ20ရက်နေ့73စီဈေးနှုန်းနဲ့ဝယ်လို့အားကိုမန္တလေးက73စီလုပ်ငန်းရှင်တို့က VOE ကိုပြောပါတယ်
။ဒီပါလက္ခဏာရိယာပုံရောက်5,8006,000အဲ့ဘက်ချာလဲကိုတန်အောင်တက်ဝင်ယူရောက်ပါတယ်။အဲကျွန်တော်တို့ကြည်မတိုင်ရင်ကစီတပေပါဘူး4,000ပေါင်းအောင်ပဲရှိတာကြည်မတိုင်ရင်က
ဒီအပြောင်းလဲကကျွန်တော်တို့ဟိုတနည်းပေါ့နော်ဝယ်တော့95ပေါ့နော်95ကိုမနေ့ပိုင်းမှာအဲ့ဒီဒီသူကကြမ်းကြည့်တဲ့နေရာမနေ့ပိုင်းမှာ2000တရာနဲ့ငါးကျန်အဲ့ဒါပြီးတော့ညက်စီကတော့2000တရာတစ်ဆယ်အဲ့ဒါပြီးတော့ခုလူ1000ပြည့်တာဒီနေ့ထိတ်ခဲ့တာလဲ2000တရာနဲ့တစ်ဆယ်ပဲဖြစ်မဲ့တယ်လေအဲ့ဒါတော့စိတ်ကြိုက်ခဲ့တယ်ညီမနိုင်ငံရဲ့စက်သုံးစီကပုဂ္ဂလိကလုပ်ငန်းရှင်
ည်နေပါတယ်။စစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့တွင်းကုန်လုပ်ငန်းရှင်တွေနိုင်ငံခြားသုံးငွေကြေးရရှိရေးဆောင်ရွက်မယ်အကြောင်း VOA ကိုပြောပါတယ်။
နိုင်ငံသုံးငွေကြေးကျန်းမှုကော်မတီကပြည်တွင်းလုပ်ငန်းရှင်တွေနိုင်ငံငွေလိုအပ်မှုရှိလာဆိုရင်လည်းကြောက်တမ်းလို့ရတယ်။ကျွန်တော်တို့ဒီသတ်မှတ်တဲ့နှုန်းနဲ့ပဲနိုင်ငံသားလုပ်ငန်းရှင်တွေကိုလည်းဒီနိုင်ငံသုံးငွေကြအောင်ကျွန်တော်တို့ကလုပ်ပေးမှာပဲ
နိုင်ငံတွင်းအဓိကကြတဲ့စက်သုံးစီနဲ့ဓာတ်မြေဩဇာလိုပစ္စည်းတွေတင်သွင်းသူတွေကိုတော့ဦးစားပေးဖြစ်နေနိုင်ငံသားငွေရောင်းချပေးနေကြောင်းပြည်တွင်းကပို့ကုန်သွင်းကုန်လုပ်ငန်းရှင်အတိုင်းဝန်ကပြောပါတယ်ဒါပေမဲ့လည်းသွင်းကုန်လုပ်ငန်းရှင်တိုင်းတော့နိုင်ငံသားငွေရဖို့ခက်ခဲမဲ့အနေထားပါစစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးက VOA ကိုအခုလိုပြောပါတယ်
။အဲ့ဒါတော့ကျွန်တော်တို့တိုင်းပြည်အတွက်အဓိကအရေးကြီးဆုံးလိုပါတဲ့အဓိကသွင်းကုန်တွေပေါ့သွင်းကုန်တွေနဲ့ပတ်သက်လာရင်ကျွန်တော်တို့ဦးစားပေးတာပေါ့နော်ကျွန်တော်တိုင်းပြည်မှာတကယ်ကိုမပြတ်မနေလိုအပ်တဲ့ essential ဒီကိုကျွန်တော်တို့ကဦးစားပေးမယ်။အဲတကယ် luxury လိုဟာမျိုးတွေပေါ့ဗျာတိုင်းပြည်အတွက်မရှိလဲဖြစ်တဲ့ဟာမျိုးတွေတိုင်းလည်းကျွန်တော်တို့ဦးစားမပေးဘူးပေါ့အဲ့ဒါကိုကျွန်တော်တို့က category ခွဲတာပါဒီကတော့ကြာစီဝိုင်းနဲ့ကုသရေးဝန်ကြီးဌာနသွင်းကုန်ပြေပေါ်မှာအခြေခံပြီးတော့သူတို့ခွဲတာပေါ့နော်အဲ့လိုခွဲပြတာပ
ါလက်ရှိမှာတော့ပို့ကုန်ဝင်ငွေကိုဘိုးဘန်တတ်မှတ်စည်းနှုန်းအမေရိကန်ဒေါ်လာကို1850ချက်နဲ့ရောင်းရပြီးသွင်းကုန်လုပ်ငန်းရှင်တွေကတော့အမေရိကန်ဒေါ်လာကို1853ချက်နဲ့ပြန်ဝယ်ရပါတယ်နိုင်ငံခြားငွေလဲနှုန်းကိုစစ်ကောင်စီကနီးမျိုးစုံသုံးထိန်းချုပ်ဖို့ကြိုးစားပြီးမယ်လေ73စီအပါဝင်သွင်းကုန်တွေမှာတော့ဈေးနှုန်းကြီးမြင့်လာနိုင်တယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တွေကခန့်မှန်းပါတယ်ရေနံနဲ့သဘာဝဓာတ်ငွေအဓိကတင်ပို့တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ကမ္ဘာတလုံးမှာလည်းစွန့်အင်နဲ့ဆမ်းမဲ့ရိတ်ခါဈေးတွေတက်လာပြီးဝင်ငွေနဲ့မိသားစုတွေဒဏ်ခံရမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့IMF ကပြီးခဲ့တဲ့သတင်းပတ်အတွင်းသတိပေးပါတယ်။အခုနှစ်အတွင်းကမ္ဘာတစ်လုံးဖွံ့ဖြိုးမှုခန့်မှန်းချက်တွေကိုလည်းရှော့ချပါတယ်။နိုင်ငံတကာငွေကြေးရှင်ပုံငွေအဖွဲ့ IMF ရဲ့စီးပွားရေးပညာရှင်များအကြီးအကဲ Perry Oliver Gorinchas ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ Russia is a major supplier of oil, gas and metals.And together
with Russia ဟာရေနံနဲ့သဘာဝဓာတ်ငွေတက်တူအဓိကတင်ပို့သူဖြစ်သလို Ukraine နဲ့အတူဂျုံနဲ့ပြောင်းအဓိကတင်ပို့သူလည်းဖြစ်ပါတယ်ဒီကုန်စည်တွေတင်ပို့မှုကျော့ချသွားတာကြောင့်ဈေးနှုန်းတွေလည်းထိုးတက်သွားပါတယ်ဥရောပအရှေ့ဥရောပနဲ့ဗဟိုအာရှအရှေ့အလယ်ပိုင်းမြောက်အာဖရိကနဲ့ဆာဟာရတိုက်ခန္ဓာရတောင်ပိုင်းအာဖရိကဒေသတွေကကုန်စည်တင်သွင်းသူတွေအပေါ်အများဆုံးထိခိုက်သက်ရောက်စေပါတယ်ဒါပေမဲ့လည်းဆမ်းရိတ်ခန့်တဲ့73စီဈေးနှုန်းကြီးမြင့်လာမှုဟာကမ္ဘာတစ်လောကဝင်ငွေနည်းတဲ့အိမ်အောင်စုတွေကိုထိခိုက်စေမှာပါဒီထဲမှာအမေရိကတိုက်နိုင်ငံများအာရှဒေသလည်းပါပါတယ်ရုရှားနဲ့တိုက်ရိုက်ကုန်သွယ်မှုနဲ့ငွေကြေးလွှဲပြောင်းမှုအခြေဆက်တွေအများပြားရှိတဲ့အရှေ့ဥရောပနဲ့ဗဟိုအာရှဒေသတွေမှာအခက်အခဲနဲ့ကြုံတွေ့မယ်လို့ခန့်မှန်းတဲ့အကြောင်းပြောသွားတာဖြစ်ပါတယ်စွန့်အင်နဲ့ရိခါကုန်စည်နှုန်းကြီးမြင့်လာမှုကနေအကျိုးအမြတ်ရှိနေတဲ့ကုန်စည်တင်ဖို့သူများကလွဲလို့ကျန်းတဲ့ကန္တအလုံးအတွက်တော့ကလတ်လဖွံ့ဖြိုးမှုခန့်မှန်းချက်ကိုလည်း IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကပြန်လည်လျှော့ချလိုက်ပါတယ်ရှင်အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပါမယ်ပြည်ထောင်နိုင်ငံပါရီမြို့တော်က Notre Dame အချင်းကျကက်သီဒရယ်ဘုရားရှိခိုးချောင်းကြီးကိုပါရီမြို့တော်ထီသွားကြည့်စရာမလိုပဲလေ့လာလို့ရပါပြီ။အလဲခင်မှာအုတ်မြစ်ချခဲ့ခြင်းကစပြီး2019မှာမီးလောင်လို့လက်ရှိပြန်လည်တိဆောက်ရတဲ့အခြေအနေအလုံးကို augmented reality နည်းပညာကြောင့်အဲ့ဒီနေရာကိုယ်တိုင်ရောက်နေတယ်လို့လေ့လာနိုင်မှာဖြစ်တဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်ပြည်သူနိုင်ငံပါရီမြို့တော်မှာနှစ်ပေါင်း150ကျော်တဲ့ကတည်ရှိနေတဲ့တမိုင်းဝင်အခြေကရ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီး2019ခုနှစ်တုန်းကမီးလောင်ကျွမ်းခဲ့တော့ပါရီမျိုးသူမျိုးသားတွေတိတ်ကိုစိတ်မကောင်းနှမျောတတဖြစ်ခဲ့ကြပါတယ်။အဲ့ဒီထဲကဘုရားကျောင်းကြီးကိုမူလပုံစံအတိုင်းပြန်လည်တည်ဆောက်နေတာ2024ခုနှစ်မှာပြန်လည်ဖွင့်လှစ်နိုင်မယ်လို့ခန့်မှန်းထားပါတယ်။ကဘာတဝမ်းကဧည့်သည်73တန်းထက်မနည်းနှစ်စဉ်လာရောက်တဲ့ဘုရားရှိခိုးကျောင်းကြီးကိုအခုပြန်လည်တည်ဆောက်နေတဲ့အတွက်ဧည့်သည်တွေလာခွင့်ပိတ်ထားပါတယ်။ဒါကြောင့် History ဆိုတဲ့ပြင်သစ်ကုမ္ပဏီက Augmented Reality AR နည်းပညာနဲ့Notre Dame ဘုရားကျောင်းကြီးကို1163ခုနှစ်တုန်းကအုံမြစ်ချခဲ့ခြင်းကစလို့အခုလက်ရှိအခြေအနေအထိမြင်နိုင်အောင်လို့ဖန်တီးထားပါရယ်။ကဘာလှည့်ပြသနေတဲ့ပြပွဲကိုလာကြည့်တဲ့ပြည်အနေနဲ့ Histopad လို့နာမည်ပေးထားတဲ့ Tablet Computer တစ်ခုစီနဲ့အလဲခက်ထဲကစခဲ့တဲ့ Notre Dame ဘုရားကျောင်းကြီးရဲ့သမိုင်းကိုလေ့လာနိုင်ကြမှာပါ။စနစ်ရာစုတွေကရှိခဲ့တဲ့အဆောက်အဦကြီးကို27ရာစုနည်းပညာတွေနဲ့လေ့လာနိုင်မှာဖြစ်ပါရယ်
။ For the first time we will be able to
tour the world with an augmented visit experience here about the Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကို augmented နည်းပညာကြောင်းတကဘာလုံးစီပထမဆုံးချိန်နဲ့လည်းပြသလို့ရပြီဖြစ်ပါတယ်ပြန်လည်တည်ဆောက်နေတာမပြီးခင်အထိဘုရားကျောင်းစီကိုကိုယ်တိုင်လာကြည့်လို့မရကြတဲ့ကဘာတဝန်းကလူတွေကိုဘုရားကျောင်းကြီးရဲ့ထူးခြားတဲ့သမိုင်းကြောင်းကိုမျှဝေနိုင်ပြီဖြစ်ပါတယ
် Notre Dame de Paris The Augmented Exhibition ဆိုတဲ့ပြပွဲကိုလောလောဆယ် American ပြည်ထောင်စု Washington မြို့တော်ကအစဦးပြလိုက်မှာပြသနေပါတယ် AR ဒီပညာနဲ့ဘုရားကျောင်းကြီးကိုကွန်ပျူတာပေါ်မှာပြန်လည်အသက်သွင်းနိုင်ဖို့အတွက်တတိခွဲချာအချိန်ပေးဖန်တီးခဲ့ကြရပါတယ် Notre Dame ဘုရားကျောင်းကြီးနဲ့ပတ်သက်တဲ့သမိုင်းစာအုပ်တွေဓာတ်ပုံတွေပစ္စည်းတွေကိုအခြေခံပြီးတော့ Digital ပုံတွေနဲ့ပြန်လည်ဖန်တီးထားတာဖြစ်ပါတယ
် What we are proposing as an experience here is to travel in the past
အတိတ်ကိုပြန်သွားပြီးအဲ့ဒီအချိန်ကအတွေ့အကြုံမျိုးရနိုင်အောင်ကျွန်တော်တို့ဖန်တီးထားတာဖြစ်ပါတယ်။ဘေးကကြည့်နေသူတက်တက်မဟုတ်ဘဲပတ်ဝန်းကျင်မှာဖြစ်နေတာတွေကိုအပြန်အလှန်တုံ့ပြန်နိုင်တဲ့ခီးတဲ့တယောက်လိုအတွေ့အကြုံရမှာဖြစ်ပါတယ်
။ 3D artist ပညာရှင်6ယောက်အနုပညာသမိုင်းကျွမ်းကျင်သူ4ယောက်အပါအဝင်တက်ဆိုင်ရာနယ်ပယ်ကကျွမ်းကျင်သူ30လောက်ရဲ့အစွမ်းနဲ့ 3D သုံးဖက်မြင်ပုံတွေကိုဖန်တီးထားကြပါတယ်။သမိုင်းပညာရှင်တွေပါမောက်ခရီဖုံးတော်ကြီးတွေပါတဲ့အဖွဲ့ကလည်းဖန်တီးထားတဲ့ပုံတွေနဲ့ပတ်သက်တဲ့သမိုင်းအချက်အလက်တွေမှန်စစ်ဆေးပေးထားကြပါတယ်
။ Here visitors will visit a new kind of exhibition.
စံတဲ့ augmented နည်းပညာကြောင့်လာကြည့်သူတွေအနေနဲ့သမိုင်းကိုတမူထူးခြားတဲ့အမြင်တွေနဲ့လေ့လာနိုင်ကြမှာဖြစ်ပါတယ်။သုံးဘက်မြင် 3D နဲ့ digital နည်းပညာတွေနဲ့ဖန်တီးထားတဲ့အလယ်ခေတ်ကိုကိုယ်တိုင်ပြန်သွားရောက်သလိုဖြစ်ပြီးအဖြစ်အပျက်တွေကိုကိုယ်တိုင်ခံစားမြင်နေရသလိုဖြစ်နေမှာပါ။
အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာပေါ်မှာနောက်ထပ်ပုံတွေဖြည့်ပြီးတော့သုံးဖက်မြင်ရုံလုံးကျပုံစံမျိုးမြင်ရအောင်ဖန်တီးနိုင်တဲ့ augmented reality နည်းပညာကြောင့်ပြကန်းလာသူတွေအနေနဲ့ tablet computer ပေါ်မှာပေါ်တဲ့နှစ်အပိုင်းခြားတွေကကိုသိကျင်တဲ့နှစ်ကိုရွေးချယ်ပြီးတော့အဲ့ဒီအချိန်မှာ Notre Dame ဘုရားကျောင်းကြီးဘလို့ပုံစံရှိနေတယ်လဲဆိုတာကိုအတိအကျလေ့လာနိုင်ကြပါတယ်1804ခုနှစ်မှာနပိုလီယံဘုရင်နန်းတက်ပွဲကျင်းပနေပုံတွေကအစား Histopad computer လေးတွေပေါ်မှာမြင်တွေ့ရမှာဖြစ်ပါတယ်
So here I'm in 1180 this is the moment where they are building the core
ဒါက1180ခုနှစ်တုန်းကဖြစ်ပါတယ်အဲ့ဒီတုန်းကကက်သီဒရယ်ဘုရားကျောင်းကြီးရဲ့ပင်မအဆောက်အဦကိုစောက်လုပ်နေတဲ့အချိန်ဖြစ်ပါတယ်ဒီအချိန်လေးကိုဗတ်ပေါင်းဆောင်ကနေကြည့်လို့ရပါတယ်ဒါတွေမကမြင်ရတဲ့မြင်ကွင်းထဲမှာတခြားအချက်လက်တွေအများကြီးကိုလည်းသိစိတ်လေ့လာလို့ရပါတယ
် AR နည်းပညာနဲ့ကြီးနိုင်တဲ့ Histopad computer ပေါင်း300ကိုဧည့်သည်တွေအတွက်ပြင်ဆင်ထားပါတယ်ဖျားဆောင်ကြီးကိုလက်ရှိပြန်လည်တိဆောက်နေတာဖြစ်လို့ဖြစ်ပေါ်တိုးတက်မှုပုံသစ်တွေကိုလည်းပုံမှန် update လုပ်ပေးနေပါတယ
် As you know the cathedral is now closed to visitors
တည်ရတဲ့အချိန်လောလောဆယ်ဖျားဆောင်ကိုဧည့်သည်တွေလာခွင့်ပိတ်ထားပါတယ်ဒါပေမဲ့ augmented ပြကန်းလာတဲ့ဧည့်သည်တွေအနေနဲ့ Histopad ပေါ်ကနေဖျားဆောင်ကြီးတစ်ခုလုံးကိုလေ့လာနိုင်ကြမှာဖြစ်ပါတယ်ဘသူတွေကဘလို့ပြန်လည်ဆောက်လုပ်နေကြတယ်လဲမူလလက်ရာအတိုင်းဖြစ်အောင်ဘလို့ဆောက်နေကြလဲအားလုံးကိုဒီနေရာကနေလေ့လာလို့ရမှာဖြစ်ပါတယ
်။ပါရီမြို့တော်ကအထင်ကြီး Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးဟာထူးခြားတဲ့သမိုင်းဖြစ်စဉ်တွေကိုဖြတ်တန်းခဲ့တဲ့အဆောက်အဦကြီးလည်းဖြစ်ပါတယ်။အလယ်ခေတ် Gothic လေယာ Cathedral ဘုရားရှိခိုးကျောင်းကြီးတွေထဲမှာ Notre Dame ဘုရားကျောင်းကြီးကတော့အရွယ်အစားရှေးလေယာနဲ့ဘိသုကလေယာတွေကြောင့်ပို့ပြီးတော့ထင်ရှားလာပါတယ်။ပြင်သစ်စာရေးဆရာကြီး Victor Hugo က Notre Dame ဘုရားကျောင်းမှာခေါင်းလောင်းထိုးတဲ့ခါကုန်းကြီးရဲ့ Gypsy မလေးတယောက်အပေါ်ချဲ့မြတ်နေတဲ့အကြောင်း Notre Dame de Paris ဆိုတဲ့မူလနာမည်နဲ့ဝတ္ထုစာအုပ်ကို1832ခုနှစ်မှာထုတ်ဝေခဲ့ပါတယ်။ဘုရားကျောင်းကြီးကိုအခြေခံထားတဲ့အဲ့ဒီဝတ္ထုဘယ်လောက်နာမည်ကျော်ခဲ့တယ်လဲဆိုရင် The Hunchback of Notre Dame ဆိုပြီးတော့1939ခုနှစ်မှာ Hollywood ကရုပ်ရှင်အဖြစ်နဲ့ရိုက်ကူးခဲ့တဲ့အထိပါ Disney ကလည်းကတ်တွန်းကအဖြစ်နဲ့ပြန်လည်ရိုက်ကူးထားပါသေးတယ်
။ There are many cathedrals.But Notre-Dame de Paris is very unique because of all
ကတိကျော်ဖျားကြောင်းတွေအများကြီးရှိပေမဲ့ပါရီမျိုးက Notre-Dame ကတော့ဟိုးစားဆောက်ချိန်ကနေဒီနေ့အထိပါရမီထူးတဲ့ဆောက်လုပ်သူတွေကြောင်းတမိုင်းတွင်လောက်အောင်တူမတူထူးလာပါတယ်။ Victor Hugo ရဲ့ဝတ္ထုနဲ့ဝတ္ထုတွေကဇက်ကောင်တွေကိုလည်းမေ့ထားလို့မရပါဘူး။19ရာစုမှာပြန်လည်မိုးမှန်ဆောက်လုပ်ခဲ့တော့ကလည်းနာမည်ကျော်ဗီတုကဗေယာလေးလက်တုကအခုကျွန်တော်တို့ပြန်လည်ဆောက်လုပ်ခြင်းနဲ့ဖျားကြောင်းရဲ့ခေါင်ချွန်းကိုဆောက်လုပ်ခဲ့ပါတယ်။
ကုလသမဂ္ဂယူနက်စကိုကကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ပါရီမြို့တော်ကတမိုင်းဝင်အထင်ကရနော်ထရဒမ်ကက်သီဒရယ်ဖျားရှိခိုးကျောင်းကြီးနဲ့ပတ်သက်တဲ့တမိုင်းကျောင်းကို AR ဒီပညာနဲ့အခုတော့ 3D သုံးဘက်မြင်လေ့လာနိုင်ကြပြီဖြစ်ပါတယ်။ History Company က Histopad ပေါ်မှာဘာသာစကား12မျိုးနဲ့လေ့လာနိုင်အောင်လို့ဖန်တီးထားတဲ့ project တွေအတွက်ကိုတော့ပြင်သစ်အလှကုန်ပစ္စည်းထုတ်လုပ်တဲ့ L'Oréal Company ကငွေချေးပံ့ပိုးထားတာဖြစ်ပါတယ်။2024ခုနှစ်မကုန်ခင်အထိဒီပြပွဲကိုဝါရှင်တန်မြို့တော်အပါအဝင်မြို့တော်ပေါင်း12ခုမှဆက်လက်ကြသမှာဖြစ်ပါရဲ့ရှင်ကျွန်မဆွေမြတ်ပါပ
ါမဆွေမြတ်မွန်ရဲ့ဘလော့ဂါတွေပြောသည်များပါရှင်အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလှအစီအစဉ်ကိုနားဆင်ကြရမယ့်အချိန်ပါ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။ဘာတော်ရဲ့တောင်ကိုရီးယား K-pop ဖွဲ့ BTS ဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းကပဲ American ပြည်အောင်စု Las Vegas မြို့မှာကျင်းပသွားတဲ့ BTS Permission to Dance ဖျော်ဖြေပွဲကိုရိုက်ကူးထားတဲ့ပုံတွေထုတ်လိုက်ပါတယ်။Las Vegas မှာ၄ရက်တာကျင်းပသွားတဲ့ဖျော်ဖြေပွဲတွေကိုတော့စုစုပေါင်းပြည်သက်2သိန်းလောက်လာရောက်ကြည့်ရှုကြတာပါ။ပြည်ရနောက်ဆုံးပွဲမှာတော့သူတို့ဇွန်လမှာတေးတပြားအစ်ထွက်မယ်လို့လည်းကြေညာသွားပါတယ်။ Las Vegas ကနောက်ဆုံးပွဲ LA Giants အားကစားရုံမှာကျင်းပတဲ့သူတို့ရဲ့၄ပွဲမြောက်နောက်ဆုံးပွဲမှာသူတို့တေးတပြားထွက်မယ်နေကိုလည်းပြောသွားတာဖြစ်ပါတယ်။သူတို့ကသူတို့ရဲ့တချင်းဗီဒီယိုအဟောင်းတွေကိုဟိုတစားဒီစားချက်ညက်ကပ်ပြပြီးတော့အဆုံးမှာတော့ We are bulletproofကျွန်တော်တို့ကကြည်ပြည့်ရယ်ဆိုရယ်စာရင်းရယ်ဟုတ်2020 6လပိုင်း10ရက်ဆိုရယ်စာရင်းရယ်ထိုးသွားပါပြီအဲ့ဗီဒီယိုကိုပဲ BTS အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာတင်ထားပြီးတော့သူတို့တေးတပြားကိုဇွန်လ10ရက်နေ့မှာထွက်မယ်ဆိုတာဟုတ်တယ်လို့ဒီပြုထားတာပါဒီမှာတေးချာမတေးရတာကတော့ We are bulletproof ဆိုတာတေးတပြားနာမည်လားအဲ့ခွေတွေကတချင်းတစ်ပုတ်ထဲလားဒါမှမဟုတ်ဒီတိုင်း hashtag လုပ်ထားတာဆိုတာပဲဖြစ်ပါတယ် BTS ကိုကိုစားပြုတဲ့ Basic Music တေးထုတ်လို့ရကတော့သူတို့ဒေတာပြအကြောင်းကိုတောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာကြေညာထားတာပါသူတို့ရဲ့အခွေအစ်အကြောင်းထပ်ပြီးကြေညာပါအောင်မယ်လို့လည်းပြောထားပါသေး BTS ရဲ့အခုနောက်ဆုံးစင်မြင့်ဖျော်ဖြေပွဲတွေကို April 8ရက်နဲ့9ရက်နောက်15ရက်နဲ့16ရက်တို့မှာ Las Vegas မှာကျင်းပသွားဖြစ်ပါတယ်အရင်လားကဆိုးမျိုးတော်မှာကျင်းပပြီးတော့ online ကဓာတ်ရိုက်ပြတာရဲ့ပွဲကတော့ American ရုပ်ရှင်ရုံ800မှာလည်းတပြိုင်တည်းထည့်ပြတာခဲ့ပြီးတော့ဒေါ်လာ 6.9 သန်းဝင်ခဲ့လို့အခုလိုမျိုးဓာတ်ရိုက်ထုတ်လွှင့်ပြီးတော့ရုပ်ရှင်ရုံမှာပြတာရဲ့ပွဲအလုံးနဲ့မှာဝင်ငွေအများဆုံးဖြစ်သွားတာပါအဲ့ဖြော်ပြပွဲကတကွာလုံးအတိုင်းအတာနဲ့ဒေါ်လာ32သန်းခွဲကျော်ဝင်ငွေရခဲ့ပါတယ်ဥရောပကအကြော်မော်ဘောလုံးသမားပေါ်တူဂီအသင်းရှီတန်းတိုက်စင်မှုခရစ်စတီယာနိုရော်နယ်ဒိုနဲ့သူ့ရဲ့အမျိုးသမီးဂျော်ဂျီနာရော်ဒရီဂက်စ်တို့ပြီးခဲ့တဲ့အောက်တိုဘာလကပဲကြေညာထားတဲ့ဂျော်ဂျီနာမှာအမွာရင်သွေးလေးရှိနေပြီဆိုတာအခုကလေးတွေမွေးလာပြီးတော့အစိတ်မကောင်းစရာပဲအဲ့ထက်ကကလေးတူသေဆုံးသွားတယ်လို့ AP 18ရဲ့နေ့တင်းနေလာနေကပဲကြေညာသွားပါတယ်ကျွန်တော်တို့ဒါလေးစုံမောက်ွယ်လွန်သွားတယ်ဆိုတာအထူးဝမ်းနဲ့ကြေကွဲစွာနဲ့အသိပေးပါတယ်လို့လူမှုကွန်ရက်စာမျက်နှာမှာသူတို့ကြေညာချက်ထုတ်ထားတာပါအသက်ရှင်ကျရတဲ့သမီးလေးဆောင်ပဲလောလောဆယ်ကျွန်တော်တို့ဆက်ပြီးရှင်သန်နေနိုင်မှုစိတ်ခွန်အားမျှော်လင့်ချက်တချို့နဲ့စိတ်ချမ်းမြေ့စရာတချို့ရရှိပါတယ်လို့ပြောထားပါတယ်။အ
အခုလိုမျိုးသူတို့မိသားစုတွေစိတ်မချမ်းမြေ့စရာကြုံရတဲ့အချိန်မှာသူတို့ရဲ့လွတ်လပ်ခွင့်ကိုအလေးထားပေးဖို့လဲပြောရင်လည်းယူဆိုင်ပေးတဲ့ဆရာဝန်ဆရာမတွေသူနာပြုတွေကိုလည်းကျေးဇူးတင်ပါပါတယ်တနစ်တာအကောင်းဆုံးကစားသမားစု5ချိန်ရထားတဲ့အသက်38နှစ်အရွယ်ခရစ္စတီယာနိုရော်နယ်ဒိုဟာရီယယ်မက်ဒရစ်တင်ဂျူဗန်နက်စ်အသင်းတွေနဲ့စူဖလာတွေအများကြီးရပြီးတော့မှတနစ်ကဆပြီးတော့အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းမှာဝင်ပြီးတော့ကစားနေတာဖြစ်ပါလိမ့်ရှင
် Took my crew to Japan party like Kakashi yes Took my bestie to LA where the girls like to play We put our hoodies on in Philly where we started acting silly
ဒီတက်တောင်ရင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီတနင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ကြော်ရှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။မဲတန်နာချောစီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလှအစီအစဉ်ကိုနားချင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အင်္ဂါနေ့မနေ့ခင်းအတွက်ပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းလှတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသတင်းရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သတင်းရှင်တို့စီကအကြံပြုချက်တွေကိုအစဉ်တစ်ဖြစ်ကြိုဆိုပါတယ်ရှင်။ဒါပြင် VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာကြည့်ရှုနိုင်သလို VOE ရဲ့ website စာမျက်နှာ bamis.voenews.com မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနေ့ကင်ထုတ်လွှင့်ချက်တွေကိုတော့ line to meter 24.50.51 တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြတ်သက်ကတင်ပြပေးမှာဖြစ်ပါတယ်။
မြန်မာနိုင်ငံကပဋိပက္ခတွေပူညီဖြည့်ရှင်းပေးဖို့အတွက်အာဆီယံကချမှတ်ထားတဲ့အချက်၅ချက်ကိုမြန်မာအာဏာသိမ်းစစ်ကောင်စီကပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်အခြေအနေတွေတိုးတက်လာခြင်းမရှိဘူးလို့ပြင်းထန်အစိုးရကပြစ်ဒဏ်ဝေဖန်လိုက်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အညီအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့မြန်မာနိုင်ငံပဋိပက္ခဖြည့်ရှင်းရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေနဲ့နည်းလမ်းတွေကိုထောက်ခံသွားမယ်လို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုတောင်းရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ကရုရှားရန်ကိုခုခံနေရတဲ့ယူကရိန်းအတွက်စစ်ရေးအကူအညီတွေထပ်ပြီးပေးရမယ်လို့ကြေညာပေးအပ်ခဲ့ပါတယ်။ယူကရိန်းနိုင်ငံတဲကတချို့နေရာတွေမှာရုရှားကလူမဆန်တဲ့လုပ်ရတွေကိုလုပ်ဖို့ကြိုးစားနေချိန်မှာယူကရိန်းနိုင်ငံသားတွေကတော့တန့်တန့်ခံရင်ဆိုင်ရပ်တည်နေကြတာဖြစ်ပြီးဒီလိုရပ်တည်နေတာဟာသူတို့ကိုကမ္ဘာကလက်တွေ့ပြီးပံ့ပိုးချတာကြောင့်ဖြစ်ကြောင်းဝန်ကြီးဘလင်ကင်ကယူကရိန်းနိုင်ငံ Kiev မြို့ကပြန်ပိုလန်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျာမနီအစိုးရကရုရှားတန်တမန်တွေကိုနှင်ထုတ်ခဲ့တာကိုလက်စားချေတုံ့ပြန်တဲ့အနေနဲ့အရေးအတွက်တူဂျာမနီတန်တမန်40ကိုရုရှားကနှင်ထုတ်လိုက်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဘာလင်ရုရှားတန်ယုံအရာရှိအများအပြားကိုမလိုလားအပ်သူတွေဖြစ်နေဂျာမနီအစိုးရကဧပြီလ4ရက်နေ့မှာကြေညာပြီးနှင်ထုတ်ခဲ့တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။နှစ်လကြာနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်ခြင်းရှိမရှိနိုင်ငံတကာစုံစမ်းစစ်ဆေးမှုမှာပရမဆုံးအကြိမ်ဖြစ်နေပါဝင်ဆောင်ရွက်မှာဖြစ်ကြောင်း ICC နိုင်ငံတကာရာဇဝတ်မှုတရားရုံးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ ICC ရှေ့နေကာရမ်ခန်းဟာလီတူရီးနီးယားပိုလန်နဲ့ယူကရိန်းနိုင်ငံတွေကအစိုးရရှေ့နေချုပ်တွေနဲ့လက်တွဲပြီးဆောင်ရွက်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ဥရောပသမ္မဂရာဇဝတ်မှုဆိုင်ရာတရားရေးပူးပေါင်းဆောင်ရွက်တဲ့ Eurojust အဖွဲ့ကပြောပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ့်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကြန်ထိုက်ပါရှင်။
This program has come to you from the Voice of America, Washington.